မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမြမတပ်မတော်အခြေစိုက်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမပေါ်ကတပ်ဖွဲ့တစ်ခုကိုဒီကနေ့မနက်မှာတပြိုင်တည်းပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့တိုင်းရင်းသားတပ်ဖွဲ့ကောင်ဆောင်တွေကပြောပါတယ်တပ်မတော်ကနေတိုင်းရင်းသားဒေသအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်အခုလိုမျိုးကြီးတွေဖက်မှာပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပြောပါတယ်ဒီတပ်ခတ်မှုမှာအရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခုဆိုမျိုးရင်းတွေမှာပါတိုက်ပွဲတွေဖြစ်လာနေတဲ့အပေါ်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်မြန်မာတပ်မတော်အခြေစိုက်တပ်စခန်းတစ်ခုနဲ့ပြည်တော်စုလက်မပေါ်မှာရှိတဲ့မြန်မာတပ်မတော်ဖွဲ့တွေကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေဒီကနေ့မနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီမနက်မှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးအခုလိုမြို့ကြီးတွေမှာရှိတဲ့တပ်မတော်စခန်းတွေကိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မြောက်ပိုင်းမဟာမိတ်ပြောခွင့်ရ CNL စမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုတာအကျော်ကအခုလိုပြောပါရစေ
။ဒီနေ့တော့တိုက်ပွဲ၄နေရာဖြစ်တဲ့ဒီမန်ဖတ်တာစမ်းမလောင်စီရင်စမ်းတမလောင်စီရင်ဥက္ကဋ္ဌမန်တော့ကကြားကမန်ဖတ်ဒူရီယောနဲ့မတ်စီယောကမတ်စီယောဖြစ်တဲ့ဒီစစ်စင်လာနာမတ်စီယောဖြစ်တဲ့ဒီကတော့ပြောချင်တဲ့အကြောင်းအရာတွေဒီစမုတ်လိမ့်စားနေတဲ့စင်ပိုင်းကြီးကမြန်မာကမ္ဘာကိုဒီအဲ့တလာလေအဲ့တမို့ဒီကိလေသာအစင်းပိုင်းမှာဒီလိုစီတာဟာဆိုရှင်မဒီခါကျမျိုးကြောင့်ဒီစီနေစားလို့ဒီစီတဲ့ဆက်ဆက်လာလာမှာဘောပြန်ပြီးစားဆက်ကြည့်ဆက်
တမတော်ကနေတိုင်းသားဒေသအတွင်းပိုင်းမှာထိုးစစ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိအောင်မြို့ကြီးတွေမှာရှိတဲ့တမတော်စခန်းတွေကိုတိုက်ခိုက်တယ်လို့သူကပြောပါတယ်ဒီမြက်မှာနတ်ဖက်ကသတ်စခန်းကုခိုင်သတ်စခန်းမူဆယ်လမ်းမပေါ်မှာရှိတဲ့လမ်းဖက်လုံးနဲ့ရှုခင်းတာနေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာပါပိုက်ပွဲတွင်ထိခိုက်မှုတွေကိုအတိမပြုနိုင်သေးဘူးလို့လည်းဘုံမှုသားအကျော်ကပြောပါတယ်။နတ်ဘက်ကရဲစခန်းရှိဘက်တောင်ကိုမှတပ်ဆွဲထားတဲ့မြမတပ်မတော်စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်တပ်တွေကမနေ့9နိုင်ယူဝန်းကျင်မှာစတင်တိုက်ခတ်ခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုတွေအရသာနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတူဦးကတော့မူဆယ်မြို့စေယုံမှာစေကူတမှုခံရတယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအင်းကြီးကပြောပါတယ
်။အခုလည်းဒီမနေ့ကဒီလိုမှုဖြစ်တဲ့နှစ်နေရာလုံးပေါ့။အဲ့ဒီဟာကုတ်ကိုင်အပိုင်ရ။နတ်ဘက်ကစခန်းနဲ့ကုတ်ကိုင်စခန်းပါဒီမှာတော့ကျွန်တော်တို့အဲ့ဒီနတ်ဘက်ကနာမှာတိုက်ပွဲဖြစ်စင်မှာတော့ဟိုအရသာအမျိုးသမီးတယောက်ထိခိုက်ကြရတယ်လို့မုံဆန်ချေုံကိုပို့လိုက်တယ်လို့ပြောတယ်။တိုက်ပွဲအစီအနေကတော့မနေ့9လလောက်ကပြီးသွားတယ်ပြောတယ
်။ဒါကြည့်ကုတ်ခိုင်မြို့ကမြမတပ်မတော်နှိမ့်လင်းနှစ်တိုက်ရင်ကိုမဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်တဲ့ချင်းတွေကတော့ကုတ်ခိုင်မြို့ခံ NLD ပါတီကဦးဆိုင်သိန်းမောင်ကနေခုလို့ပြောပါတယ
်။မနေ့ကလည်းကျွန်တော်ကုတ်ခိုင်မြို့ပေါင်းဝင်ဒီမှာလည်းအသာပြေကိုကြားနေရတာဆူရမ်းတာပဲ။နိုင်ဝဲတနိုင်ဒီဘက်တော့ပဲအဲ့လောက်ပဲရှိတယ
်။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြမတပ်မတော်ကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတမတော်ဘက်ကအခြေအနေကိုသိရှိဖို့ကာကွယ်ရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ကိုကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ကာလတို့တုန်းကတောသိန်းဘက်မှာဒါတိုက်ပွဲဖြစ်လေဖြစ်တာရှိပေမဲ့အခုဆိုမြို့သွင်းမှာပါတိုက်ပွဲဖြစ်လာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေရတယ်လို့ဦးဆိုင်သိန်းမောင်ကဆက်ပြောပါတယ
်။တကယ်ကြီးကဟိုအခြေအစံသာဖြစ်တဲ့အခါမှာဒီဘက်ကဖြစ်လို့ရှိရင်လည်းရွာဘက်ကစိုးရိမ်ရတယ်လေ။ဘုဘက်ကဖြစ်လို့ရှိရင်လည်းဒီမြို့ဘက်ကလူတွေကစိုးရိမ်ရတယ်လေ။အဲ့လိုဖြစ်နေတာ
သားပြန်ကောင်းပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့စီယူပတိပခဖြစ်ပွားနေရဖြစ်တဲ့ TNL တမ်းမလောင်တပ်ဖွဲ့ကနေမလ၁၂ရက်နေ့မှာရှမ်းပြည်နယ်နမ်မတူမြို့နယ်ကမိုင်းတက်ရွာ၊နောင်ဆန့်ရွာ၊မောတော်ရွာ၊မောနဲ့ရွာကရှမ်းရွာသား90ကျော်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ရမှာဒီကနေ့မှာပြန်လည်လွတ်မြောက်လာပြီလို့မိုင်းတက်ရွာအုပ်ချုပ်ရေးမှူးဦးကောလီယာကပြောပါတယ်တန်းတမတော်အနေနဲ့ကတော့ဒေသတည်ငြိမ်ရေးနဲ့လွတ်လပ်စွာသွားလာရောင်းဝယ်နိုင်ရေးဒေသလုံခြုံရေးအတွက်တန်းတမတော်နဲ့အတူပူးပေါင်းဆောင်ရွက်ပေးဖို့ကိစ္စတွေကိုအဓိကအခါသွင်းပြီးခုခေါ်ဆောင်သွားတာဖြစ်ပြီးဒီကနေ့မှနေရာကိုပြန်လည်ပို့ဆောင်ခဲ့ပြီးလို့ CNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကKNU ကချင်လွတ်လပ်ရေးဖွဲ့တမ်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့တိုက်ပွဲတွေရက်ဆက်ဆုံးစုလို့ဖြစ်ပွားနေပါတယ်တိုက်ပွဲရှိပွားနေမှုကြောင့်ကိုကဒေသဘက်မှာတောင်းနဲ့ရှိတဲ့စစ်ဘေးရှောင်တွေဟာစေုံနိုင်ငံနဲ့လာရှူမြို့ဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲတွင်းမှာထိခိုက်ဒေဆိုးမှုတွေလည်းဖြစ်ပွားနေပါတယ်။ပိုင်းသာလက်နက်ကိုင်ဖွဲ့တွေအနေနဲ့အရင်ကဆိုတောတွင်းဒေသဘက်မှာဒါမြန်မာတပ်မတော်နဲ့ရင်ဆိုင်တိုက်ခိုက်လာတာရှိနေပေမဲ့လက်ရှိအချိန်မှာတော့မြို့သိမ်းဘက်ကဥတီတိုက်ခိုက်လာတဲ့အနေအထားမှာရှိလာပါတယ်ခင်ဗျာ။